SBS live streams and podcasts are supported by advertising.
SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales@sbs.com.au.
SBS Myanmar Pai ne atu shi ni da ba. sbs.com.au/burmese ma promo 2k de tadin saw ma rwe ko sha phwe ba.
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00မှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။မိမိရဲ့ဇာတိမျိုးကိုခွဲခွာပြီးတခြားနိုင်ငံတစ်ခုမှာရေရှည်နေနိုင်ဖို့အတွက်ပြောင်းရွှေ့ရတဲ့အခါမှာစိတ်ခံစားမှုအမျိုးမျိုးဖြစ်စေနိုင်ပါတယ်။ပြည်ပကနေပြောင်းရွှေ့နေထိုင်သူတွေဟာစိတ်ခံစားမှုအတဲကြတွေအပြင်ရိုးရရင်ကျေးမှုမတူညီတာတွေ၊ဘေးပတ်ဝန်းကျင်မတူညီတာတွေကိုကြုံတွေ့ကြရပြီးအဲ့ဒါတွေနဲ့အံဝင်ခွင့်ကျဖြစ်အောင်လှုံ့ဆော်ရတဲ့အခါမှာရှုပ်ထွေးတဲ့စိတ်ခံစားမှုတွေအပြင်မိမိကိုယ်ကိုဘယ်သူပဲဝါဘယ်အဖွဲ့ကဖြစ်တယ်ဆိုတာတွေကိုမသိတော့တဲ့လိုမျိုးလည်းဖြစ်စေနိုင်ပါတယ်။အဲ့ဒီတော့နေသားကျဖို့အတွက်ဒါမှမဟုတ်အခုမှပုံမှန်ပြန်ဖြစ်တော့တယ်ဆိုတဲ့ခံစားချက်မျိုးကိုရွှေ့ပြောင်းနေထိုင်သူတွေခံစားရဖို့အတွက်ဘယ်လိုတွေလှုံ့ဆော်ဖြတ်ကျော်ရတယ်လဲဆိုတဲ့အကြောင်းကိုနှားဆင်ရမှာဖြစ်ပါတယ်။ပြည်ပနိုင်ငံကိုရွှေ့ပြောင်းနေထိုင်ရတဲ့ခံစားမှုမှာအလွတ်အမျိုးမျိုးရှိပါတယ်။ကနဦးပိုင်းမှာကြုံတွေ့ရတဲ့ရိုးရရင်ကျေးမှုမတူညီတာတွေ၊နေထိုင်မှုပုံစံမတူတာတွေ၊ဘာသာစကားမတူညီမှုတွေနဲ့ဇာတိမျိုးကိုလွန်းရတဲ့စိတ်တော်ကားတွေဟာတခါတလေလက်ဆုပ်လက်ကင်ပြနိုင်တဲ့အရာတွေဖြစ်ပေမဲ့တခါတလေမှာဘာမှရေရေရမရှိတာတွေခံစားနေကြရလို့ကိုယ်နဲ့စိတ်နဲ့ကျန်းမာရေးအပြင်အိမ်ထောင်ရေးတွေကိုပါထိခိုက်နေတာမျိုးတွေလည်းဖြစ်တတ်တာကိုပြည်ပကနေရှေ့ပြောင်းနေထိုင်သူတွေနဲ့ဒုက္ခတွေအဖြစ်ရောက်ရှိလာသူတွေခံစားကြရနိုင်တဲ့ခံစားမှုတွေဖြစ်ပါတယ်ဇာတိမျိုးကိုလွမ်းဆူခြင်းနဲ့ရေမြေချားမှာကြုံရတဲ့စိန်ခေါ်မှုစိတ်တော်ကတွေကနှီးမျိုးစုံနဲ့ပေါ်လာတတ်တယ်လို့ Beyond Blue အဖွဲ့ကပညာရှင်ဒေါက်တာ Grant Blasky ကပြောပါရီ
It can be psychological sort of sense of sadness or shock or angry or guilt
စိတ်ပိုင်းဆိုင်ရာမှာပေါ်လွင်တတ်ပါတယ်ဝမ်းနည်းနေတာမျိုးဒါမှမဟုတ်စိတ်ချောက်ချားနေတာမျိုးဒါမှမဟုတ်ဒေါသထွက်နေတာစိတ်မတိုးမတန့်လက်ပြမတန့်တာမျိုးခံစားရနိုင်ပါတယ်တခါတလေမှာကိုယ်ပိုင်းဆိုင်ရာမှာပေါ်လွင်တက်ပြီးအိမ်မပြောချင်းပင်မနှွမ်းနေချင်းအားအင်ချင်းနေချင်းစတာမျိုးတွေခံစားရနိုင်ပါတယ်။လူအများအပြားအတွက်ကတော့အဲ့ဒီလိုမျိုးတွေကိုဖြစ်စေနိုင်တဲ့ဒုတိယအကြောင်းရင်းတွေလည်းရှိတတ်ပါတယ်။ဥပမာအိမ်မှာကတောက်ဆဖြစ်မှုတွေအလုံးမှာအဆင်မပြေမှုတွေဒါမှမဟုတ်အရက်သေးစားတောက်တုံးရကစိတ်တော့ကကြုံတွေ့ရတာမျိုးလည်းဖြစ်နိုင်တယ်လို့ပြောပါတယ်။ဇာတိမျိုးကိုလွမ်းဆူခြင်းနဲ့ရေချားမြေချားမှာကြုံရတဲ့စိန်ခေါ်မှုစိတ်တော့ကတွေဟာတိချာရေရာမှုမရှိတဲ့ဆုံးရှုံးမှုတွေကိုခံစားရနိုင်ပါတယ်။အဲ့လိုဘာကြောင့်ဘလို့ဖြစ်မှန်းတိချာရေရာမှုမရှိတဲ့အခါမှာစိတ်ပိုင်းဖြတ်နိုင်ဖို့အခက်အခဲဖြစ်စေနိုင်တယ်လို့လည်းပြောပါရစေ
။ When someone grieves and they've had some sort of loss, most commonly the loss is very identifiable. You lost a loved one.
လူတူဦးကပူပန်တော့ကလွမ်းဆူမှုဖြစ်နေပြီဆိုရင်ဆုံးရှုံးမှုတစ်ခုခုကိုခံစားရတယ်လို့ဖြစ်နိုင်ပြီးအဲ့ဒီဆုံးရှုံးမှုကိုလည်းဘာမှမမေ့ရရမဖော်ပြနိုင်တာမျိုးဖြစ်တတ်ပါတယ်။ကိုချစ်ခင်ရသူဒါမှမဟုတ်ချစ်ရတဲ့တရိတ်ဆန်ကိုဆုံးရှုံးလိုက်ရတာတွေဒါမှမဟုတ်အလုပ်ပြုတ်သွားတာအိုးအိမ်ဆုံးရှုံးလိုက်ရတာနဲ့အဲ့ဒီအတွက်ပူပန်တော့ကမှုတွေဖြစ်တယ်ဆိုရင်ဒါဟာဖော်ပြနိုင်တဲ့ပူပန်တော့ကလွမ်းဆူမှုတွေဖြစ်ပါတယ်အဲ့လိုကြုံရတဲ့အခါမိမိအနေနဲ့ဝမ်းနည်းမယ်စိတ်တူနေမယ်စိတ်ပြည့်မှုတွေခံစားရနိုင်ပေမဲ့ဘာကြောင့်အဲ့လိုဖြစ်ရလဲဆိုတာသိနိုင်တဲ့အတွက်ကြော်လွှားနိုင်ဖို့စိတ်ပိုင်းဖြတ်ဖို့ဖြစ်စေလာနိုင်ပါတယ်ဒါပေမဲ့ဘာကြောင့်မှမသိပဲတစ်ခုခုဆုံးရှုံးမှုဖြစ်နေတယ်လို့ခံစားနေရရင်တော့အဲ့ဒီလိုပူပန်တော့ကလွမ်းဆူမှုကိုကြော်ဖြတ်နိုင်ဖို့အင်မတန်ခက်ခဲတယ်လို့ရှင်းပြထားပါတယ်ဒေါက်တာဘလတ်စကီကပဲ ပြည်ပကနေပြောင်းရွှေ့နေထိုင်သူတွေဟာတခုထက်မကတဲ့ဆုံးရှုံးမှုတွေကိုခံစားရလေရှိတယ်လို့ရှင်းပြထားပါတယ်။အဲဒီလိုခံစားမှုမျိုးကိုပြောင်းလာခါစားအချိန်အသားကျဖို့ကြိုးစားနေရတဲ့အချိန်မျိုးမှာခံစားရနိုင်တယ်လို့ပြောပါတယ်
။ Things like geographic separation from everything they know might be adjusting to an unfamiliar climate.
တွေ့နေထားရသူတို့ယင်းဒီကျွမ်းဝင်တဲ့နေရာကနေထွက်ခွာလိုက်ရပြီးမတူညီတဲ့ရာသီဥတုအသစ်မှာနေသားကျအောင်ကြိုးစားရတာမျိုးတွေပါဝင်ပါတယ်သူတို့ကဘသူဘဲဝါဖြစ်တဲ့ဆိုတဲ့ခံယူမှုမှာအပြောင်းလဲဖြစ်နေတာကိုလည်းကြုံတွေ့ရနိုင်ပါတယ်ဒါမှမဟုတ်လူမှုရေလောကမှာသူတို့အနေထားကြဆင်းသွားပြီဆိုတာမျိုးခံစားရနိုင်ပါတယ်တချို့ရွှေ့ပြောင်းနေထိုင်သူတွေနဲ့ဒုက္ခသည်တွေဟာပြည်ပနိုင်ငံအသစ်တစ်ခုကိုအခြေမချခင်မှာအသက်ရှင်သန်ဖို့နဲ့လုံခြုံဘေးကင်းရေးအတွက်အင်မတန်ကိုမှရုန်းကန်လှုပ်ရှားခဲ့ရလို့စိတ်ဒဏ်ရာရစရာအဖြစ်တွေလည်းကြုံတွေ့ရနိုင်ပါတယ်ဒါအပြင်နိုင်ငံအသစ်မှာစကားပြောဆိုဆက်သွင်းနိုင်ဖို့အခက်အခဲတွေလည်းရှိနိုင်ပါတယ်။နိုင်ငံအသစ်မှာကောင်းမွန်စွာရုံးသုံးစကားပြောဆိုဆက်ဆံနိုင်ဖို့ကအစားနေ့တူကပြောဆိုမှုတွေမှာနားလည်နိုင်ဖို့အခက်အခဲတွေလည်းဖြစ်နိုင်တယ်လို့ပြောပါရစေ။ဥရုဂွေးနိုင်ငံပွားစိတ်ပညာရှင် George Arochi ဟာ New South Wales Service for the Treatment and Rehabilitation of Torture and Trauma Services Struts ရဲ့ CEO ဖြစ်ပြီးသူတို့အဖွဲ့ဟာဒုက္ခသည်အဖြစ်ရောက်ရှိလာသူတွေအတွက်စိတ်ကြမ်းမရေးဆိုင်ရာဝန်ဆောင်မှုပေးတာဖြစ်ပါတယ်။ရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာဆုံးရှုံးမှုတွေဟာတိတာတဲ့ဆုံးရှုံးမှုနဲ့တေချာရေးရမှုမရှိတဲ့ဆုံးရှုံးမှုတွေနှစ်မျိုးလုံးပါဝင်နိုင်ပြီးနေရာဒေသမတူညီမှုတင်တန်ရုံးစဉ်ရှိတဲ့ပိုင်းဆိုင်မှုနဲ့တင့်ကိုကူညီဖေးမတဲ့အတိုင်းဝိုင်းစတဲ့ရင်းနှီးကျွမ်းဝင်နေတဲ့အရာတွေကိုဆုံးရှုံးကြရတာလို့ပြောပါတယ်
။ We might grieve our friends, our relatives, people that we love, places that we love, and that is a grief about tangible things that we left behind.
လေးဆွေတငယ်ချင်းတွေဆွေမျိုးသားချင်းစတဲ့ချစ်ခင်မြတ်နိုးရသူတွေကိုလွမ်းဆုတ်တယ်လို့ကိုခင်တွေ့တဲ့နေရာဒေသကိုလွမ်းဆုတ်ရတာလည်းဖြစ်နိုင်ပါတယ်။အဲ့ဒါတွေကဘာကြောင့်ဘာလဲဆိုတာကိုဖော်ပြနိုင်တဲ့ဆုံးရှုံးမှုဖြစ်ပြီးတင်ချန်ထားခါရပြီးပြန်မရနိုင်တဲ့အရာတွေဖြစ်ပါတယ်။ဒါပေမဲ့ရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာတောကကတော့ဖော်ပြလို့မရတာတွေဖြစ်ပြီးတင်ဘသူဘဝဆိုတဲ့အသိစိတ်ကအရင်လိုမဟုတ်တော့တာတွေတင့်ရဲ့လူမှုအနေအထားမှာပြောင်းလဲသွားတာတွေအလို့အကိုင်းမှာမိမိနိုင်ငံကလိုမဟုတ်ဘဲအစ်စ်နှိပ်သွားလို့ခံစားရတာတွေအပြင်လူမှုအတိုင်းဝိုင်းအစ်စ်မှာမိမိရဲ့အနေအထားအပြောင်းလဲကြောင်းခံစားရတာမျိုးတွေကတိတာထင်ရှားမှုမရှိပေမဲ့စိတ်ထိခိုက်ရနိုင်တဲ့ဆုံးရှုံးမှုတွေဖြစ်တတ်တယ်လို့ပြောပါရယ်မစ္စတာအာရိုရှေကတော့တခါတလေအဲ့ဒီလိုခံစားမှုကနေငါကသာခုနိုင်ငံမှာပဲဆက်နေရင်တော့ဒီအချိန်မှာဘာတွေဖြစ်လဲလောက်ပြီးဆိုတော့စိတ်ကူးရင်မျိုးတွေလည်းဖြစ်စစ်တတ်တယ်လို့ပြောပါရယ်
This migratory grief about your illusions or fantasies about what you could have achieved
ရှင်းပြောင်းနေထိုင်ခြင်းဆိုင်ရာတော့ကအထဲမှာတင့်ရဲ့မွေးရမြေမှာနေထိုင်ခဲ့ရင်ဘာတွေအောင်မြင်မှုရနိုင်တယ်ဘာတွေလုပ်နိုင်တယ်ဆိုတော့အတွေးအမှားတွေစိတ်ကူးရင်တွေဖြစ်တတ်ပါရယ်အဲ့ဒီလိုအရာတွေကလက်တွေ့ကျဆရာမလို့ပဲတခါတရံတကယ့်အပြင်မှာမဖြစ်လာနိုင်တဲ့အတွက်လက်ပြန်မတတ်မှုဖြစ်စေနိုင်ပါတယ်တခါတလေမှာတော့သူတို့ရောက်ရှိနေတဲ့နိုင်ငံအသစ်မှာသူတို့ဘဝကပိုကောင်းနေတာမျိုးဖြစ်တတ်ပါတယ်နိုင်ငံအသစ်မှာမိတ်ဆွေအသစ်တွေပိုကောင်းတဲ့စီးပွားရေးနဲ့အရင်တုန်းကမရှိဘူးတဲ့အရာတွေပိုင်ဆိုင်တာမျိုးလည်းဖြစ်နိုင်တယ်လို့ပြောပါတယ်ပြည်ပမှာစီးပွားရေးအဆင်မပြေခဲ့ပဲနိုင်ငံအသစ်မှာရောက်ရှိလာသူတွေဒါမှမဟုတ်ဒုက္ခသည်တွေဟာတခုခုကိုအောင်မြင်တဲ့အခါမှာဝမ်းနည်းတာမျိုးတွေခံစားရပြီးသူတို့ခံစားရတဲ့တောကကိုမဖော်ပြပဲမျိုးတိတ်ထားရတာမျိုးဥပမာငါအဖြစ်ဒီနေရာမှာကောင်းစားနေပြီးအဖို့မှာကြံခဲ့ရတဲ့လူတွေအတွက်စိတ်မတန့်တာမျိုးခံစားရတတ်တယ်လို့လည်းပြောပါတယ
် They may feel guilty about complaining about the things that they experience in loss about when relatives loved ones are still back in the country
သူတို့ကြုံရတဲ့စိတ်တော်ကားတွေကိုဖော်ပြခြင်းကုစားခြင်းပေမဲ့ထုတ်ဖော်ပြောဆိုလိုက်မယ်ဆိုရင်မိမိဇာတိမြေမှာကြံခဲ့တဲ့လူတွေကဒီထက်မကဆိုးဝါးမှုတွေခံစားနေရတယ်။အနေနဲ့တွင်းတဲ့နေနေရတဲ့အချိန်မှာဒီလိုနိုင်ငံအသစ်ရောက်လာတဲ့လူကဘာမဟုတ်တဲ့စိတ်ခံစားမှုကိုညှဉ်းညူလိုက်ရင်မကောင်းဘူးဆိုတဲ့လက်ပြမတန်မှုကြောင့်ဆက်လက်ပြီးတော့ခံစားရတာတွေကိုမျိုးသိမ့်ထားတာမျိုးဖြစ်တတ်ပါတယ်။အဲဒီလိုမျိုးသိမ့်မှုတွေကပြဿနာဖြစ်စေနိုင်ပါတယ်။အကြောင်းရင်းကတော့မိမိခံစားနေရတာတွေကိုမဖော်ပြနိုင်ရင်အခြေအနေကိုယုတ်တိရှိရှိတွေးခေါ်လှုံ့ဆော်နိုင်ဖို့ပိုခက်ခဲလေးလေးဖြစ်တတ်ပါတယ်။အဲဒီလိုမျိုးသိမ့်မှုကမိမိကိုထိခိုက်နေတာမျိုးဖြစ်စေနိုင်တဲ့အတွေ့တကယ်တော့အဲဒီလိုခံစားမှုမျိုးကိုအတိမပြုပြီး အဲ့ဒီလိုခံစားနေရတာကနေရုံထွက်နိုင်ဖို့ကြိုးစားလှုပ်ဆောင်ရမှာဖြစ်တယ်လို့ပြောပါတယ်။အိန္ဒိယနိုင်ငံဘွားကာမယ်ရှာမဟာ IUOK ဆိုတဲ့အဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သလိုလူတွေကြန့်ခိုင်မှုပိုရှိအောင်ခေါင်းဆောင်ကောင်းဖြစ်အောင်အကြံဉာဏ်ပေးတဲ့အဖွဲ့တစ်ခုဖြစ်တဲ့ Resilient အဖွဲ့ရဲ့ CEO လည်းဖြစ်ပါတယ်။သူ့အနေနဲ့ Australia ရောက်ခါစတော့ကဆိုရင်ဘယ်နေရာကသူ့နဲ့ကိုက်ညီမလဲဆိုတာမသိနာမလဲတာမျိုးဖြစ်ခဲ့တယ်လို့ဆိုပါတယ်
။ I think there are positive coping mechanisms and there are negative coping mechanisms. Positive coping mechanisms
စင်ကောမူတွေကိုကြော်လွှားနိုင်မဲ့ကောင်းမွန်တဲ့နည်းလမ်းတွေရှိသလိုမကောင်းတဲ့နည်းလမ်းတွေလည်းရှိပါတယ်။ကောင်းမွန်တဲ့နည်းလမ်းတွေကတော့ပတ်ဝန်းကျင်အသစ်မှာကိုယ့်ကိုယ်ကိုလေ့လာဆန်းစစ်ခြင်းဖြစ်ပါတယ်။တဲ့အတွက်အသုံးဝင်တော့တဲ့အရာတွေကိုဆွန့်လွတ်လိုက်ပြီးမိမိကိုတိုးတက်မှုဖြစ်စေနိုင်တဲ့ idea အသစ်တွေအတွေးအစ်တွေကိုလက်ခံကျင့်သုံးနိုင်ပါတယ်။တင်းရဲ့အုပ်စုကိုပဲခင်းတွယ်ထားမယ်ဆိုရင်တင်းမှာစိန်ခေါ်မှုတွေမရှိတော့တာကအဆိုးဖက်ဖြစ်စေနိုင်တဲ့အတွက် idea အသစ်တွေနဲ့စိန်ခေါ်မှုအသစ်တွေရှာပြီးတင်းမသူဖြစ်တယ်လဲဆိုတာကိုလေ့လာမှုလုပ်တာကကောင်းတယ်လို့မြင်တဲ့အကြောင်းပြောသွားခဲ့ပါတယ်။စိတ်ကြမ်းမာရေးပညာရှင်တွေရဲ့အဆိုအရတချို့ရှေ့ပြောင်းနေထိုင်သူတွေဟာမတေချာမရေရာမှုတွေကိုအမြဲလိုလိုခံစားကြရတယ်လို့ပြောပါရယ်။အဲဒီလိုခံစားမှုတွေကသူတို့ဘဝအတွက်အရေးကြီးတဲ့ဆုံးဖြတ်ချက်ကိုချဖို့အတွက်နှောင့်နှေးမှုဖြစ်စေနိုင်တယ်လို့အနာဂတ်ရဲ့မတည်ငြိမ်မှုတွေကိုလည်းထိခိုက်စေနိုင်တယ်လို့ပြောပါရယ်။သူတို့မှာပံ့ပိုးပေးနိုင်မယ့်အတိုင်းဝိုင်းမရှိရင်အထီးကျန်မှုတွေစိတ်ပူပန်မှုနဲ့ခတိကအောင်ဖြစ်မှုတွေပိုခံစားရနိုင်ပါရယ်။ကာမယ်ရှာမဟာဖုန်ကြီးတဘာဖြစ်ဖို့အတွက်ကြင့်ခက်ဖူးသူလည်းဖြစ်ပြီးသူ့ရဲ့အဆိုအရမိမိရက်ွက်အတွင်းမှာပါဝင်မှုလုပ်ပြီးဝင်ဆောက်အောင်လုပ်ရင်တော့အဲ့ဒီလိုခံစားချက်တွေကြော်လွားနိုင်တယ်လို့ပြောပါရယ်သူစရောက်တော့ကဆိုရင်တခြားလူနဲ့တွဲပြီးတော့ကစားရတဲ့အားကစားတွေမှာပါဝင်လှုပ်ရှားခဲ့တယ်လို့ပြောပါရယ်ကိုလေးလေးကြေခန်းအတူတူလှုပ်တဲ့အဖွဲတွေတရားထိုင်တဲ့အဖွဲတွေနဲ့ပေါင်းသင်းနိုင်တယ်လို့မိမိရဲ့အနောက်တိုင်းဆန်တဲ့အတွေးခေါ်လာအရှိတိုင်းနီးကိုနှစ်သက်သလားဆိုတဲ့ပုံမူတည်ပြီးအဲ့ဒီအတွေးခေါ်တွေကိုအကောင့်ထည့်ဖော်နိုင်တယ်လို့ပြောပါရယ်
The Western literature that I've seen it's about change management thriving in change it's about
အနောက်တိုင်းစာပေတွေမှာအပြောင်းလဲကိုကန့်တွယ်ဖြည့်ရှင်းမှုအကြောင်းနဲ့အပြောင်းလဲကနေတိုးတက်အောင်မြင်မှုဖြစ်နိုင်တဲ့အကြောင်းတွေကိုဖတ်ရှုလေ့လာရပါတယ်အပြောင်းလဲကိုကိုကနေသားတကြဖြစ်အောင်လှုပ်လိုက်တာပါပဲအဲ့ဒီလိုတွေးခေါ်မှုကအနောက်တိုင်းဆန်တဲ့အတွေးလို့ထင်ပါတယ်။အရှိတိုင်းသားတွေကြတော့မတီးမြဲခြင်းတရားကိုအာရုံစိုက်ထားလိုက်ပါတယ်။ဘာဖြစ်လို့လဲဆိုတော့မတီးမြဲခြင်းဆိုရင်တည်ငြိမ်တဲ့နေရာကနေပြောင်းလဲလာတာဖြစ်ပြီးပြောင်းလဲခြင်းဆိုတာကနေနောက်ထပ်တည်မြဲခြင်းဖြစ်လာတဲ့အတွေ့ဖြစ်ပါတယ်။မတီးမြဲခြင်းဆိုတာကိုယ့်ရဲ့ကန့်ခတ်လိုင်းဖြစ်ပြီးဘဝရဲ့အနေအမြင်လိုင်းပေါ်မှာကိုယ်ကစီးနိုင်ဖို့ပဲဖြစ်ပါတယ်။အဲ့ဒီတော့ကျွန်တော်ကမတီးမြဲခြင်းထဲမှာစီစဉ်လိုက်ပါလိုက်ပြီးမတီးမြဲခြင်းဆိုတာတကယ်ကိုအင်အားရှိပါလားဆိုတာကိုလက်ခံလိုက်တယ်လို့ပြောပါရယ်။တင့်ရဲ့ကိုရီးကိုတာခံယူချက်ကဘလို့ပဲဖြစ်နေနေစိတ်ကြမ်းမာရေးပညာရှင်တွေကတော့တင့်ကိုတင်သိအောင်ပြန်လဲဆန်းစစ်တာမျိုးလုပ်ဖို့အကြံပြုထားပါရယ်။တင်ဘလို့ခံစားနေရတယ်လဲဆိုတာဆန်းစစ်ပြီးခံစားရတာတွေများလုံးတဲ့အခါအဲ့ဒါတွေကိုကြော်လွှားနိုင်ဖို့အကူအညီရယူဖို့လည်းပြောပါရယ်။Beyond Blue အဖွဲ့ကဒေါက်တာဘလစကီကရွှေ့ပြောင်းနေထိုင်ခြင်းနဲ့ဆိုင်တဲ့စိတ်တော်ကားတွေကိုအချိန်ကကူစားနိုင်ပေမဲ့တခါတလေမှာအဲ့ဒီလိုစိတ်တော်ကားမှုတွေကိုနှစ်ပေါင်းများစွာခံစားရပြီးတက်တာမှုမရှိရင်အခြေအနေကဆိုးဝါးနိုင်တယ်လို့ပြောပါရယ်
Often I'm asked, is this grief or do I now have a mental health condition? Perhaps.
အဲ့ဒါကစိတ်တော့ကလွမ်းဆူမှုလားဒါမှမဟုတ်စိတ်ကြမ်းမာရေးယောဂလားဆိုပြီးမကြခဏမေးမြန်းကြတာကြုံရပါတယ်။လှပောင်းများစွာအဲ့ဒီလိုပဲဆက်ဖြစ်နေပြီးညှော်လင့်ချက်မရှိတော့သလိုပြီးတော့နေရာတကာမှာအဲ့ဒီလိုပဲခံစားနေရရင်ပို့ပြီးတော့တတိထားရတော့မှာဖြစ်ပါတယ်။သူတို့ကဝမ်းနည်းနေမယ်အရာအလုံးကညှော်လင့်ချက်ကင်းမဲ့နေပြီးညှော်လင့်ချက်ရောင်ချီဆိုတာမရှိတော့တာမျိုးဖြစ်ရင်ဆိုရင်ရပါတယ်သူတို့ရဲ့နေတဲ့တူကအနေထားကိုပါထိခိုက်နေသလားလူတွေနဲ့ဆက်ဆံရေးကိုပါထိခိုက်နေသလားအလုပ်အကိုင်ကိုပါထိခိုက်နေသလားဆိုတာကိုကြည့်ပြီးအဲ့လိုအရာတွေထိခိုက်နေနိုင်ရင်တော့စိုးရင်ရတယ်လို့ပြောသွားခဲ့ပါတယ်အဲ့ဒီလိုလက္ခဏာတွေခံစားရပြီးဆိုရင်သင်ရဲ့ GP ဆရာဝန်နဲ့တွေ့နိုင်တယ်လို့စိတ်ကြမ်းမာရေးဝန်ဆောင်မှုပေးတဲ့ Lifeline and Beyond Blue လို့အဖွဲ့အစည်းကိုဆက်သွယ်နိုင်ပါတယ်စိတ်ကြမ်းမာရေးပညာရှင်တွေကတော့တင်းဆုံးရှုံးမှုခံစားရတဲ့အခါမှာအဲ့ဒီလိုဆုံးရှုံးမှုအတွက်ခံစားဖို့နားလည်ဖို့အတွက်ကိုယ့်ကိုယ်ကိုအချိန်ပေးဖို့ကလည်းအရေးကြီးတယ်လို့ပြောပါရယ်။ဝမ်းနည်းပူဆွေးမှုတောကကိုခံစားနေရတာဟာကြံ့ခိုင်မှုမရှိတာကိုပြသတာမဟုတ်ပါဘူး။ ဆုံးရှုံးမှုခံစားချက်ကိုလွယ်ကူစွာဖြေဖျောက်နိုင်စေမဲ့ formula ကလည်းမရှိပဲတူးချင်းစီပေါ်မူတည်ပြီးတော့အဲ့ဒီကိစ္စဟာရှုပ်ထွေးတဲ့ခံစားချက်လည်းဖြစ်ပါတယ်ရှေ့ပြောင်းနေထိုင်ခြင်းဆိုင်ရာပူဆွေးသောကရောက်ရမှုတွေကိုကြော်လွှားဖြေရှင်းနိုင်သလားဒါမှမဟုတ်ဒီလိုပဲတသက်လုံးနေထိုင်သက်သွားဖို့လှုံ့ဆော်ကြရသလားလို့မေးတဲ့အခါမှာဒေါက်တာဘလတ်စကီက
Really good question. To a certain degree, any loss is trauma, and trauma can be dealt with two ways. You can cure the symptoms of trauma,
or you can cure the trauma. အဲ့ဒါကတော့အတော့ကိုကောင်းမွန်တဲ့မေးခွန်းပါပဲ။တေချာတာတစ်ခုကတော့ဆုံးရှုံးမှုတိုင်းကစိတ်ဒဏ်ရာဖြစ်စေပြီးစိတ်ဒဏ်ရာတွေကိုနည်းလမ်းနှမျိုးနဲ့ဖြေရှင်းနိုင်ပါတယ်။သင်ခံစားရတဲ့စိတ်ဒဏ်ရာလက္ခဏာကိုကုစားနိုင်သလိုပျောက်သွားအောင်လည်းလုပ်နိုင်ပါတယ်။ရှေ့ပြောင်းနေထိုင်ခြင်းဆိုင်ရာသောကပူဆွေးမှုတွေကိုကုစားဖို့လိုအပ်သလိုပျောက်ကင်းအောင်လုပ်ဖို့လည်းလိုအပ်ပါတယ်။အရေးကြီးတာကတော့အဟောင်းကိုစွန့်လွတ်တတ်အောင်လုပ်ပြီးအသစ်တွေအတွက်လမ်းဖွင့်ပေးထားဖို့ပဲဖြစ်ပါတယ်။ကုသရေးလမ်းစဉ်မှာရွေးချယ်မှုကအရေးပါပါတယ်။ကုစားနိုင်မှုဟာပြန်ကောင်းလာမှုပြန်လည်ပြည့်စုံမှုဖြစ်ပြီးပတ်ဝန်းကျင်အသစ်မှာပြန်လည်ပြည့်စုံစွာနေထိုင်နိုင်တဲ့ခံစားမှုကိုဆိုလိုတာလို့ပြောသွားခဲ့ပါတယ်။စိတ်ကြမ်းမာရေးနဲ့ဆက်ဆက်ပြီးအကူအညီလိုအပ်ရင် Lifeline ရဲ့ဖုန်းနံပါတ်ဖြစ်တဲ့13111ကိုဖုန်းဆက်နိုင်သလို Beyond Blue ကိုလည်း1-833-22-4636မှာဆက်သွယ်နိုင်တယ်လို့ရေးထားတဲ့ဆောင်းပါးရှင် Claudiana Blanco ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါရရှင်ကျွန်မကမူလှိုင်းသိမ့်ပ
ါ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်sbs.com.au/bemis ဖြစ်ပါရရှင
်ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ